စစ်တပ်ကတို့ဘူလောင်းတင်နန်းစင်းကြောင်းစင်းတချို့နဲ့ပြန်လည်တွေ့ဆုံပွဲမှာဦးရွှေမန်းရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းစာတစ်စောင်အနေနဲ့ပြည်သူတွေသိသိသိထိုက်တဲ့အချက်ကိုသတင်းဖော်ပြထားတာဖြစ်တယ်လို့7 Day သတင်းစာဘက်ကပြောပါတယ်။ဒီအပေါ်စစ်တပ်တွင်ပုံကမှုဖြစ်အောင်လှုပ်ဆောင်တယ်ဆိုတဲ့စွဲချက်နဲ့စစ်တပ်ဘက်က7 Day သတင်းစာကိုအမှုဖွင့်တရားစွဲဆိုလိုက်ကြောင်းသက်ဆိုင်ရာရဲစခန်းက7 Days ကိုဒီကနေ့တရားဝင်အကြောင်းကြားလာတဲ့အတွက်တရားဥပဒေအရရင်ဆိုင်မှုပြင်ဆင်နေပြီဖြစ်တယ်လို့လည်းပြောပါရယ်အခုလိုတရားဆွဲဆိုတဲ့အမှုနဲ့ပတ်သက်ပြီးလဲနှစ်ဖက်ညှိနှိုင်းဖြည့်ဆင်းတဲ့နီးလန်းနဲ့ကြေးအေးပြင်းရင်းဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကလည်းဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြမှာဖြစ်ပါတယ်
2016ခုနှစ်ဧပြီလ24ရက်နေ့တို့7 Days Daily Newspaper ရဲ့နေ့စဉ်ထုတ်သတင်းစာဆောင်ပါစစ်တပ်ကတို့စင်ညီနောင်များအားလက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်ရန်သူရဦးရွှေမန်းတိုက်တွန်းဆိုတဲ့သတင်းတော့မင်းဟိန်ကျော်ရဲ့သတင်းဆောင်မနဲ့ပတ်သက်ပြီးစစ်တပ်တွင်ပုံကမှုဖြစ်အောင်တွေးထိုးလှုံ့ဆော်တယ်ဆိုပြီး7 Days နေ့စဉ်သတင်းစာအက်ဒီတာချုပ်ဦးတောင်းစုငိမ့်နဲ့ရေးသားသူသတင်းတော့ကိုရာသတကြီးပုံမှ131နဲ့စစ်တပ်ဘက်ကဒုဗိုလ်မှူးကြီးလင်းထွန်းကတရားလိုအဖြစ်တရားစွဲဆိုအမှုဖွင့်လိုက်ပါတယ်ဒီကနေ့ဇွန်လ28ရက်နေ့မှာတော့7 Days သတင်းဌာနကိုရဲစခန်းဘက်ကတရားဝင်အကြောင်းကြားလာတယ်လို့7 Days သတင်းအက်ဒီတာကိုအားမန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ဒီနေ့ပဲသူတို့ရဲစခန်းနေပြီးတော့အမှုစင်ခေါ်လာရောက်လာတယ်။ရောက်လာတော့ကျွန်တော်တို့ဒီဟာကိုပြန်သုံးသပ်တာကတော့တကယ်တကယ်ဒီပုံမှန်နဲ့ကျွန်တော်တို့ဆွဲမယ်ကျွန်တော်တို့ဖော်ပြခဲ့တဲ့သတင်းနဲ့သူတို့ဆွဲတဲ့ဟာနဲ့ကပြန်ဆန်သွင်းပြီးတော့နည်းနည်းလေးဟိုတန်းကြောင်းလွှဲနေတယ်လို့ကျွန်တော်တို့သုံးသပ်တယ်ပေါ့နော်။နောက်တက်မတော်နဲ့လည်းဒီမီဒီယာနဲ့ကလည်းသူဖြစ်တော့စာနယ်ကောင်စီနဲ့ကလည်းဆက်ဆံရေးနဲ့ကောင်းနေကြီးတယ်နောက်ဒီကိစ္စတွေဆိုရင်ဒီလမ်းကြောင်းနေလာမယ်ဆိုတာမျိုးပဲသိထားပြီးတော့ဗောနော်အခုကတော့စာနယ်ဘင်းကောင်စီကိုလည်းလမ်းကြောင်းလာတာမဟုတ်ဘူးနောက်ပြီးတော့ကျွန်တော်တို့ဒီမီဒီယာနဲ့ပတ်သက်လို့ရှိရင်သတင်းမီဒီယာဥပဒေလည်းရှိတာဗောနော်သတင်းမီဒီယာဥပဒေနဲ့လည်းဆွဲတာမျိုးမျိုးခနဲ့အခုကရာဇဝတ်ကြီးဥပဒေနဲ့ပုံမှန်နဲ့သူကဆွဲတော့ပြင်းလဲပြင်းထန်တော့နေရင်းဆုံးတော့ကျွန်တော်တို့ဘက်ကပြောချင်တာတော့အခုသူတို့ဆွဲတဲ့မျိုးဗောနော်တက်မတော်ပြူခွဲအောင်ဟိုစည်းစည်းနေမှုပြူခွဲအောင်ဒီလောက်ပါတယ်ဆိုတာဆွဲဆဲတဲ့ဟာကတော့လုံးလုံးမားနေတယ်ကျွန်တော်တို့တကယ်ကဲဟိုတီတူတွေရဲ့ right to know တော့ကျွန်တော်တို့ကပေါ်ပြခဲ့တာကျွန်တော်ရေးခဲ့တဲ့သတင်းကလည်းရင်ရှိတဲ့တဲ့နေမှာလေဒီလိုပဲကျွန်တော်တို့ရေးခဲ့တော့လေစာနယ်ဇင်းကျင်းဝင်ရဆိုရင်လည်းကျွန်တော်တို့ကဘာမှရှုဖောက်ထားတာမျိုးမျိုးပဲနဲ့ကျင်းဝင်ရလေကျွန်တော်တို့ကျင်းဝင်တဲ့အရင်ရေးခဲ့တာပေါ့ဆွဲတဲ့ပုံမှာတော့အရင်ပြင်ထန်ပြီးတော့လေဘလန်းကြောင်းလည်းနည်းနည်းလွဲတဲ့တဘောပဲဖြစ်နေတော့ညှိနှိုင်းလို့ရတဲ့နည်းနဲ့ဖြည့်ရှင်းလို့ရမယ်လို့တော့ကျွန်တော်တို့မျှော်လင့်တော့ညှိနှိုင်းလို့ရတဲ့လမ်းကြောင်းလေးသွားဖို့တော့ဆင်းနေပါတယ်မှာလေ
ခုဒီရဲစခန်းကိုဆင့်ခေါ်တဲ့စာလာတဲ့ခါကျတော့ဘလူးများတရားဥပဒေလမ်းကြောင်းညာသွားဖို့ရှိပါလိမ့်စင်
ကျွန်တော်တို့ဒီဘက်ကအဲ့လိုရှင်းနေချင်တဲ့တိုင်ပင်ပြီးတော့လေကျွန်တော်အဲ့ဒါကိုဘယ်လိုမျိုးကျွန်တော်တို့ဟိုဆက်လုပ်သွားမလဲဆိုတော့လေကျွန်တော်တို့ဒီကဟိုဥပဒေရေးအကြံဉာဏ်တွေအကြံဉာဏ်ယူပြီးတော့ဒီစင်ပြေနေနည်းနည်းတစ်ခုကျွန်တော်အခုရှာနေပါတယ
်အခုလိုမျိုးပြည်သူကရွေးချယ်တင်မြှောက်တဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ပါလို့ပြောတဲ့သူရဦးရွှေမန်းရဲ့ပြောကြားချက်ကိုကိုးကားပြီးဖော်ပြချက်အပေါ်မှာစစ်တပ်ဘက်ကသတင်းစာကိုအမှုဖွင့်တဲ့အပေါ်သတင်းစာဆရာဦးရဲနိုင်မိုးကတော့ဒါဟာသတင်းလွတ်လပ်ခွင့်ကိုထိပါတယ်လို့လက်ရှိအရသာအစိုးရကိုအကြက်အတဲဖြစ်အောင်စစ်တပ်ကတွန်းပို့တယ်လို့ဖြစ်တယ်လို့လည်းသုံးသပ်ပါတယ
်ရတားဆိုးရနဲ့တပတ်မှာတက်မရဘက်ကပို့ချုပ်နေတဲ့လက်တွဲလောက်ရမဲ့အချိန်မျိုးမှာတက်မရဘက်ကနေပြီးတော့လွတ်လပ်တဲ့သတင်းမီဒီယာတစ်ခုကိုဒီလိုကြောက်စရာကောင်းတဲ့ပုံမှန်မျိုးနဲ့ဆွဲတာဟာတစ်ခါပြန်ချင်းမယ်ဆိုရင်ရတားဆိုးရကိုအလုတ်လုတ်ကင်ဖို့အတွက်ခက်ခဲတဲ့အခြေအနေမျိုးတော့ဖြစ်နိုင်တယ်လို့ထင်ပါတယ်တက်မရဟာငကိုတိုင်းပဲတောင်းလဲမှုမရှိဘူးသူတို့နဲ့ပတ်သက်ရင်မရင်းနဲ့မထည့်နဲ့ဆိုတော့တုံ့ပြန်မှုမျိုးလို့မြင်ပါတယ
်ဒီလိုမျိုးရာဇသက်ကြီးပုံမှန်131နဲ့ဆွဲဆိုလိုက်တဲ့အမှုနဲ့ပတ်သက်ပြီးရှေ့နေကြီးဦးကိုနီကလည်းအခုလိုရှုံးမြင်ပါတယ
်ဒီ131ကတော့ဗျာရာဇသက်ကြီးဥပဒေကြီးတက်ရေတက်လေတက်နဲ့ဆိုင်နဲ့ပြစ်မှုတွေခေါင်းစဉ်အောက်မှာစစ်ပုံကမှုကိုအားပေးကူညီတာစစ်သားကိုတာဝန်ဝတ်တရားကနေသွေးဆောင်အထုတ်တာပေါ့နော်သွေးဆောင်တာမျိုးလုပ်လို့ရှိရင်131နဲ့ရေးယူလို့ရတယ်ပြစ်ဒဏ်ကလည်းမြင်ရတယ်သက်သက်တကြွတန်းတော့မဟုတ်10နှစ်အထိထောင်ဒဏ်တစ်မျိုးမျိုးချမှတ်ရမယ်အရင်နဲ့ငွေဒဏ်လည်းချမှတ်နိုင်တယ်ဆိုပြီးတော့ပြတ်ထန်ထားတယ်ပေါ့ဗျာအဲ့တော့ကျွန်တော်တို့မရှင်းကိုမရှင်းဘူးငါကဘာကြောင့်ဒီဟာကိုဒီလိုပုံမှန်မျိုးနဲ့ဆွဲတယ်ဆိုတာဒီပုံမှန်အင်မတန်ကြီးကျယ်တဲ့ပုံမှန်ပဲလေ
အခုလိုမျိုးတက်မတော်ဘက်က7 Days News သတင်းစာကိုအမှုဖွင့်တရားဆွဲဆိုလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးဒီကနေ့မှပဲဇွန်လ28ရက်နေ့ထုတ်ရဆွဲနဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီဘက်ကလည်းနှစ်ဖက်ညှိနှိုင်းဖြေရှင်းတဲ့နီးလမ်းဖြင့်ကြေအေးပြင်းငင်းချင်းကိုသာလူလာကြောင်ကြေညာချက်ထုတ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကလူခွေအခြေအနေကိုလာရောက်လေ့လာနေတဲ့ကုလအထူးစုံစမ်းစစ်ဆေးရေးမှူး Miss Yahili နဲ့စာနယ်ဇင်းကောင်စီတွေ့ဆုံချိန်မှာလည်းအရပ်အစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေထောင်ကျနေတဲ့ BBC သတင်းတော့ရဲ့အခြေအနေ7 Days သတင်းစာအမှုရင်ဆိုင်နေရတဲ့လက်ရှိအနေအထားတွေကိုပြောပြခဲ့ပြီးသတင်းမီဒီယာတွေဥပဒေပေါင်းအတွင်းကအာမခံချက်ရှိစေရေးအထောက်အထားမယ်ဆိုတာကိုလည်းစာနယ်ဇင်းကောင်စီဘက်ကကြေညာချက်တစ်စောင်ထုတ်ပါတယ်ရှင်။